Egypt နိုင်ငံမှာပြီးခဲ့တဲ့နှစ်တုန်းကဖြစ်ပွားခဲ့တဲ့လူမှုအုံကြွမှုတွေအတွင်းမှာအစိုးရဆန့်ကျင်သူယာနက်ချီကိုတပ်ဖြတ်ခဲ့မှုနဲ့သမ္မတဟောင်းဟော့စနီမူဘာရက်ကိုထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်။ဒီနေ့စနေနေ့မှာပြင်ထန်ချမှတ်ခဲ့ပြီးတဲ့နောက်မှာမစ္စတာမူဘာရက်ကိုတိုရာအချင်းထောင်စီကိုပို့လိုက်ပါတယ်။ပြည်ထရေးဝန်ကြီးဟောင်းဟာဘစ်LLD ကိုလည်းတပ်ဖြတ်မှုတွေနဲ့ထောင်ဒဏ်တသက်တကျွန်းချလိုက်ပေမဲ့ရဲမှူးကြီး6ယောက်ကိုတော့တရက်သေးလွတ်လိုက်ပါတယ်။ဒီကနေ့စနေနေ့မှာတရားရုံးကဆုံးဖြတ်ချက်တွေချခဲ့တာမှာအဂရီလိုက်စားမှုနဲ့ဆွဲချက်တွေတင်ခံထားရတဲ့ဒီတမနာဟောင်းနှစ်ယောက်ရဲ့သားဖြစ်ကြတဲ့အာလာနဲ့ဂမောလ်တို့ကိုလည်းတရက်တည်းလွတ်လိုက်ပါတယ်။မစ္စတာမူဘာရက်ရဲ့အကျိုးဆောင်အဖွဲ့ခေါင်းဆောင်ကတမနာဟောင်းရဲ့ပြစ်ဒဏ်တွေအတွက်ကိုအယူခံဝင်မယ်လို့ပြင်သစ်သတင်းဌာနကိုပြောခဲ့ပါတယ်။အီဂျစ်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့မစ္စတာမူဘာရက်ဟာလူမှုအုံကြွမှုတွေကြောင့်တမနာယာဒူးကနေဆင်းပေးခဲ့ရတာဖြစ်ပါတယ်။အာရဗ်နိုင်ငံတွေမှာဖြစ်ခဲ့တဲ့လူမှုအုံကြွလှုပ်ရှားမှုတွေကြောင့်ယာဒူးကနေဆင်းပေးခဲ့ရတဲ့ထဲကအီဂျစ်တမနာဟောင်းမူဘာရက်ဟာနိုင်ငံထဲမှာပဲတရားစီရင်ခံရတဲ့ပထမဆုံးခေါင်းဆောင်လည်းဖြစ်ပါတယ်။သူ့ရဲ့သားနှစ်ယောက်ကိုအမှုကနေတရက်တည်းလွတ်လိုက်တယ်ဆိုတဲ့အမိန့်ချလိုက်ပြီးတဲ့နောက်မှာတရားရုံးထဲကအမှုကိုလာပြီးတော့ကြားနာကြသူတွေကြားမှာကိုထိလက်ရောက်ရုံးရင်းဆန်ခတ်ဖြစ်ခဲ့တယ်လို့ VOA သတင်းတောက်ကပြောပါရရှင်။